မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပေးရထားတဲ့ Honorary Freedom ဆုကိုပြန်ယူသိမ်းမှုအတွက်လန်ဒန်မြို့တော် Corporation တရားရုံးအဖွဲ့ဝင်တွေကြာသပတေးနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။ Democracy ရေးအတွက်နှစ်ပေါင်းများစွာအကြမ်းမဖက်တိုက်ပွဲဝင်ခဲ့သူပြည်သူလူထုအတွက်အေးချမ်းလုံခြုံတဲ့လူမှုအတိုင်းဝိုင်းတစ်ခုတည်ဆောက်ပေးလိုတဲ့ဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့တဆိုင်မတ်မတ် Democracy ရေးဆောင်ရွက်ချက်တွေအတွက်ဒီစုကို2018ခုနှစ်မေလကပေးအပ်ခဲ့တာပါ။စုရေးချဲ့ရေးကော်မတီဥက္ကဋ္ဌSir David Wootton မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အခုလိုဒီစုကိုပြန်ယူသိမ်းရတာဟာကော်မတီသမိုင်းမှာမကြုံစဘူးဖြစ်ရလို့ပြောပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့အရက်သားအစိုးရယက်တီချက်ကိုသိမြင်ရတဲ့အပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့လည်းကော်မတီဥက္ကဋ္ဌကပြောပါတယ်ကော်မတီအနေနဲ့ဒေါအောင်ဆန်းစုကြည်ကိုဆက်သွယ်ဖို့၃ချိန်ကြိုးပမ်းခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်မှုမရှိခဲ့ဘူးလို့လည်းဆိုပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်မှာနှိပ်စက်ညှဉ်းပန်းမှုတွေကိုကော်မတီအနေနဲ့လက်မခံနိုင်ကြောင်းနဲ့စုကိုပြန်ယူသိမ်းဖို့ကော်မတီဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကိုအတိပေးအကြောင်းကြားသွားမယ်လို့ဥက္ကဋ္ဌ Sir David Wootton ပြောပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိဘဲနဲ့ရိုဟင်ဂျာတွေအပေါ်မှာဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်ကိုလည်းညှဉ်းဆန်းလေးရှိပါတယ်Honorary Freedom စုဟာ London မြို့တော် Corporation ကပုဂ္ဂိုလ်တဦးချင်းစီကိုပေးအပ်တဲ့အမြင့်ဆုံးစုလဲဖြစ်ပါတယ်